မြန်မာနိုင်ငံရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေနဲ့လူ့ကျိုးရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုဆောင်ရွက်ချက်တွေဟာဒေသရင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားရာရောက်နေတယ်လို့ဗြိတိန်လွှတ်တော်ကဒီကနေ့ပြောဆိုလိုက်ပြီးဗြိတိန်အစိုးရအနေနဲ့မြန်မာနိုင်ငံအပေါ်လူအပ်ရင်ဖိအားတိုးမြင့်ပေးသွားဖို့လည်းတိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်အရေးကြောင့်မြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့ဖိအားတွေတိုးလာနေပေမဲ့မြန်မာအစိုးရအနေနဲ့ကတော့ဒီဖိအားတွေကိုရှောင်လွှဲနိုင်တဲ့အနေအထားမှာဆက်ရှိနေတော့မယ်လို့နိုင်ငံရေးသုံးသပ်သူတွေကပြောပါတယ်။အပြည့်စုံကတော့မခင်ဖြူတွေကတင်ပြပေးပါလိမ့်မယ်ရှင်။
ရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေရဲ့နောက်ဆက်တွဲလူကျိုးရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေဟာအဲ့ဒီဒေသမှာရှိနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားရာရောက်ပြီးတော့လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုပုံစံအထိလည်းဖြစ်ကောင်းဖြစ်နိုင်တယ်လို့ဗြိတိန်လွှတ်တော်နိုင်ငံသားရေးရာကော်မတီကပြောဆိုလိုက်ပါတယ်။ပြည်ထောင်စုရအနေနဲ့ရခိုင်ပြည်နယ်တွင်ဖြစ်ပျက်ခဲ့တဲ့အကြမ်းဖက်မှုအခြေအနေတွေနဲ့ပတ်သက်ပြီးတော့တရားဝင်ဘယ်လိုသတ်မှတ်သုံးလို့မလဲဆိုတာကိုအခက်ပြက်ဆန်းစစ်တာတွေအများဆုံးလှုပ်ဆောင်ပြီးလူဝဲရင်မြန်မာနိုင်ငံပေါ်မှာဖိအားတွန်းမြင့်ပေးတာတွေလှုပ်သွားဖို့လည်းတိုက်တွန်းထားပါတယ်။နိုင်ငံရေးလေလာသုံးသပ်သူဦးအောင်သူငင်းကတော့ရခိုင်ပြည်နယ်အရေးကြောင့်နိုင်ငံတကာမှာအခုလိုဖိအားတွေတိုးလာနေပေမဲ့မြန်မာစိုးရအနေနဲ့ကတော့ဒီဖိအားတွေကိုရှောင်လွှဲနိုင်တဲ့အနေအထားမှာရှိနေပုံရတယ်လို့သုံးသပ်ပါတယ်
။ကျွန်တော်မြင်လာကတော့နိုင်ငံတကာဘက်ကအခုစဉ်းစားတယ်တွေးခေါ်တယ်ပေါ့နော်ဒီပုံစံတွေအရဟိုဖိအားတွေပူလာနိုင်တဲ့အနေအထားကျွန်တော်မြင်ပါတယ်ဆိုတော့ဒါပေမဲ့လည်းဆိုကျွန်တော်တို့ဘက်ကစဉ်းစားချက်ကကြတော့ကျွန်တော်တို့အထူးသဖြင့်တော့မြန်မာအစိုးရဘက်ကပေါ့နော်ဆိုတော့တချို့ကိစ္စတွေကသူတို့ရှောင်လွှဲလို့ရအောင်လို့ထင်တယ်နောက်တစ်ခွက်ကျတော့ဒီလိုအခြေအနေမျိုးမှာကျွန်တော်တို့အထူးသဖြင့်တော့အိမ်နီးချင်းတရုတ်နိုင်ငံပေါ့ဆိုတော့သူတို့ကလည်းပူပြီးတော့ကျွန်တော်တို့နဲ့ပူနီးကပ်လာတဲ့အနေအထားရှိတော့ဒီလောက်ကြီးတဲ့နိုင်ငံတကာဖိအားကမသိရောက်နိုင်ဘူးဆိုတဲ့အနေအထားမျိုးစဉ်းစားဖို့လည်းရပါတယ်
ပြည်ကတဲ့ဩဂတ်စ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာတကြောပြန်ပြန်လည်ဖြစ်ပွားတဲ့အကြမ်းဖက်မှုတွေနဲ့နောက်ဆက်တွဲလုံခြုံရေးတပ်ဖွဲ့တွေရဲ့နေပြည်တော်ရှင်းလင်းမှုတွေအထွတ်မှာရိုဟင်ဂျာမွတ်စလင်6သိန်းကျော်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံပဲထွက်ပြေးခဲ့ရပြီးဒီလိုဖြစ်အောင်မြန်မာလုံခြုံရေးတပ်ဖွဲ့တွေကစနစ်တကျအကွက်ချစီစဉ်ခဲ့တာဖြစ်တယ်လို့အနောက်နိုင်ငံဆူရတွေနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကပြစ်တင်ဝေဖန်နေကြတာပါအခုဘရစ်တင်လွှတ်တော်နိုင်ငံသားရေးရာကော်မတီအစည်းအဝေးမှာလည်းအလားတူသုံးသပ်ထားတာဖြစ်ပါတယ်ရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်လို့နိုင်ငံကအတိုင်းဝိုင်းနဲ့မြန်မာနိုင်ငံအစားမှာယူဆပုံကြီးသီးသီးသားသားကွဲပြားနေပြီးတော့နှစ်ဖက်နားလည်မှုရဖို့အတော်ညှိနှိုင်းရလိမ့်အောင်မယ်လို့ဦးအောင်သူရင်ကပြောပါတယ်
။အခုကနိုင်ငံတကာဘက်မှာတော့ဒီရခိုင်မြပြည်နယ်မြောက်ပိုင်းကြေညာပါတော့မအေးသေးဘူးပေါ့။ဒါပေမဲ့မြန်မာပြည်ထဲမှာကျတော့ကျွန်တော်တို့ကဒီကြေညာနဲ့ပတ်သက်လို့ရှုမြင်ပေါ်ကနည်းနည်းတစ်မျိုးဖြစ်တယ်လို့ထင်တယ်။အခုကျွန်တော်တို့သိရသလောက်ဆိုရင်မြန်မာပြည်ဘက်မှာသူတို့ကအခုလက်ရှိအစိုးရကလုပ်နေတာလက်ရှိတဲ့ကော်မရှင်တွေဖွဲ့ထားရရှိတဲ့အကြံပေးဖွဲ့တွေလည်းထပ်ဖွဲ့တာတွေရှိပါတယ်။နောက်တစ်ခုကကြတော့ဖြစ်နေတဲ့ပုံစံကအကူအညီဆိုလို့ရှိရင်ကျွန်တော်တို့အစိုးရကိုပေးပြီးလို့ရှိရင်ကျွန်တော်တို့မြန်မာချက်ချင်းကြီးဖွဲ့ရတစ်ဆင့်ပြန်ဖြန့်ပြူရပေါ့နော်။ဆိုတော့ဒီလိုဖြစ်တဲ့ခါကျတော့နိုင်ငံတကာအဖွဲ့အစည်းတော်တော်များများကဟိုလက်မခံနိုင်တဲ့အနေအထားမျိုးလည်းရှိတယ်။နောက်တစ်ခုကကြတော့ကျွန်တော်အခုလက်ရှိအခြေအနေပေါင်းစုံစုံစမ်းချက်အရဒုက္ခသည်တွေကလည်းချက်ချင်းပြန်လာနိုင်တဲ့အနေအထားမရှိဘူးပေါ့နော်။ဆိုတော့အဲ့လိုအနေအထားမှာတော့ကျွန်တော်ထင်တယ်နောက်ထပ်ကနားလည်မှုတော်တော်ဝေးတယ်လို့ထင်ပါတယ
်ဒီကနေ့ထုတ်ပြန်တဲ့ကော်မတီရဲ့အစီအစဉ်ကစားထဲမှာရခိုင်ပြည်နယ်တွင်းကအခြေအနေတွေကိုတုံ့တက်ဖော်ပြထားပြီးတော့ဖြစ်ပျက်ခဲ့တဲ့အကြမ်းဖက်မှုတွေအတွက်မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်မှအပြည့်အဝတာဝန်ရှိတယ်လို့ဖော်ပြထားတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အနေနဲ့လည်းအခုပြဿနာမှာကဘာကမျောလင့်တယ်လို့ဦးဆောင်မှုမျိုးမပေးနိုင်ခဲ့ဘူးလို့ဝေဖန်ထားပါတယ်ရခိုင်ပြည်နယ်တွင်းကနေရိုဟင်ဂျာမွတ်စလင်ဒုက္ခသည်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံတဲ့အလုံးရင်ထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့တဲ့အခြေအနေတွေကိုမှန်မှန်ကန်ကန်လေ့လာသုံးသပ်နိုင်ဖို့အတွက်ဗြိတိန်အစိုးရအနေနဲ့ကျွမ်းကျင်ပညာရှင်အဖွဲ့ဖွဲ့စည်းပြီးတက်တည်အထောက်အထားတွေရှာဖွေသွားဖို့နဲ့ဒီဖြစ်ရပ်တွေဟာလူမျိုးတုံးတက်ဖြတ်ရာရောက်သလားလူသားတို့တစ်ခုလုံးပေါ်မှာကျူးလွန်တဲ့ရာဇဝတ်ပြစ်မှုကျူးလွန်ရာရောက်သလားဆိုတာတွေကိုလေ့လာသုံးသပ်ပြီးတော့လူဝဲရင်ပြစ်မှုဆိုင်ရာနိုင်ငံတကာခုံရုံးကိုတိုက်တန်းတာတွေအထိလုပ်သွားဖို့လဲဗြိတိန်လွှတ်တော်အမတ်တွေကအစိုးရကိုတိုက်တွန်းထားပါရဲ့ရှင်
မခင်ဖြူရေးတင်ပြတော်တာပါ